ီလနောက်ပိုင်းမှာနိုင်ငံအတွင်းကာဝတ်ဆေးတွေရနိုင်မှာဖြစ်ပေမဲ့အမေရိကန်ပြည်သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ပြည်ရန်ကနေကင်းဝေးဖို့အခက်အခဲစီမံတွေဆက်လက်လုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောပါတယ်ပြည်သူတွေအနေနဲ့ရပ်ပါးတွေစားတောက်ဆိုင်တွေနဲ့အဆောက်အဦအတွင်းစုဝေးတာတွေကိုရှောင်ရှားဖို့နဲ့နှာခေါင်းဆီးတွေဝတ်ကြပါလို့အမေရိကန်ကျန်းမာရေးဝန်ကြီး Alex Azar ကFox News Sunday interview မှာတိုက်တွန်းသွားပါတယ်။ကာကွယ်ဆေးထိုးနိုင်ခြင်းနဲ့ American တွေအားလုံးကာကွယ်ဆေးထိုးနိုင်တယ်လို့လည်းသူကပြောပါတယ်
။ Of course we're all eager to have enough supply to vaccinate every American who wants it. And because of Operation Warp Speed we expect to be at that point
ကာကွယ်ဆေးထိုးနိုင်လို့သူ American တိုင်းအတွက်ကာကွယ်ဆေးလုံးရနိုင်ဖို့ကျွန်တော်တို့ဆန္ဒပြပြနေကြအောင်ကာကွယ်ဆေးစီမံချက်ဖြစ်တဲ့ Operation Warp Speed ကြောင့်သဘက်တွေဥရာတီမှာအလုံးအတွက်ရနိုင်နေတယ်လို့မျှော်လင့်ကြအောင်ကျန်းမာရေးဝန်ကြီး Alex Azar ကပြောပါတယ်။ဒါ့အပြင် Pfizer BioNTech ကုမ္ပဏီကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးမပေးကို American ကျန်းမာရေးအာဏာပိုင်တွေကလာမယ့်ဒီဇင်ဘာလ10ရက်နေ့မှာဆုံးဖြတ်မှာဖြစ်ကြောင်းနောက်တစ်ပတ်ကြာဒီဇင်ဘာလ19ရက်နေ့မှာတော့ Moderna ဆေးကုမ္ပဏီကထုတ်လုပ်တဲ့ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးမပေးဆုံးဖြတ်မှာဖြစ်တယ်လို့လည်းပြောပါရယ်အမေရိကန်အစားအစာနဲ့ဆေးဝါးစီမံကုကွယ်ရေးဌာနကကာကွယ်ဆေးအသုံးပြုခွင့်ကိုအတည်ပြုလိုက်တာနဲ့တပြိုင်တည်းနိုင်ငံပိုင်အတွင်းမှာကျန်းမာရေးလုံသားတွေကာကွယ်ဆေးထုတ်နိုင်နိုင်လိမ့်မယ်လို့လည်းကျန်းမာရေးဝန်ကြီးအေဇာကပြောပါရယ်ကျန်းမာရေးဝန်ထမ်းတွေအရေးပေါ်ဝန်ထမ်းတွေတကြီးရွယ်ကိုအင်ဂျီဟာတွေမှာပြည်တည်နေထိုင်သူတွေနဲ့အင်ဂျီဟာတွေရဲ့ဝန်ထမ်းတွေကိုပထမဦးစားပေးကာကွယ်ဆေးထိုးသွားဖို့အမေရိကန်ကျန်းမာရေးအာဏာပိုင်တွေကအတိအပြုဆုံးဖြတ်ထားပြီးဖြစ်ပါတယ်။ထိုးစီပေါင်းတန်30ကနေတန်40ဒီနေ့အကုန်မှာပြန်ပြူးရရှိနိုင်မှာဖြစ်ပြီးနောက်ထပ်တန်ပေါင်းများစွာကို2021ခုနှစ်ပထမနှစ်ဝက်မှာဆက်လက်ထိုးလို့ပြန်ပြူးသွားမယ်လို့လည်းအမေရိကန်ကျန်းမာရေးဝန်ကြီး Alex Azar ကပြောပါတယ်။